ရခိုင်ပြည်နယ်အစိုးရကနေရတိတောင်မြို့နယ်ကြောက်တန်းကျေးရွာနီးတစ်ဝိုက်မှာနေမြေရှင်းလင်းရေးညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုပေမဲ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကကြောက်တန်းကျေးရွာအုပ်စုနီးတပ်မတော်ကစစ်စင်ရေးတွေဆင်နွှဲဖို့ရှိတဲ့အတွက်ဒေသခံတွေတိမ်းချောင်ဖို့ညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့သက်ဆိုင်ရာဖွဲ့စည်းတွေကပြောပါတယ်။ကြည်တိတ်တောင်မြို့နယ်ကြောက်တန်းကျေးရွာနီးအောင်နာစီကျေးရွာဘက်မှာဒီကနေ့လဲတိုက်ပွဲတွေဖြစ်ပွားနေတယ်လို့တေရက်ခန်ရွာသားတို့ကပြောပါတယ
်တိုက်ပွဲကခုနဖြစ်တယ်နောက်ပြင်းစစ်တော့ပြင်းစစ်သွားတယ်မတန်တော့ဒီဖက်ကအောင်တန်းစီမှာရော်တဲ့အောင်ရော်နဲ့နီးတောင်ကုန်မှာတိုက်ပွဲဖြစ်နေတာဟိုစင်ပြေနေကဒီနေ့ကြည့်ဆိုတော့ရေပေါ်မစကြော်ပေါ့အောင်တန်းစီဘက်ကခုတည်းကအလောင်းတွေမကောက်တဲ့ဘူးတွေ့ရပဲ
ဒီဖြစ်ပွားတဲ့တိုက်ပွဲကြောင့်ကျေးရွာကအိမ်တချို့နဲ့အိမ်မွေးတရိတ်ဆန်တွေမီးလောင်ပျက်စီးမှုရှိခဲ့တယ်လို့သူကဆက်ပြောပါတယ
်အောင်တန်းစီရောမအိမ်နှလုံးမီးလောင်တယ်ကျောက်တဲမှာနော်ချောက်ကောင်လည်းနဲ့ကြီးနေတယ်ကျောက်တဲမှာအိမ်တလုံးခန့်ပြီးမီးလောင်ကျောက်တဲမှာတော့ရော်တဲ့ဆိုနေချင်းရှိတယ်လေထန်နေကြအောင်တန်းစီမှာတော့မရှိဘူးပေါ့
ကျောက်တန်းကျေးရွာနီးတစ်ဝိုက်မှာရခိုင်လက်နက်ကန်အေးအဖွဲ့ဝင်းရောက်လှုပ်ရှားနေလို့တမရော်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတမရော်ပြောခွေရဘူမှုချုပ်စော်မင်းထုံးကပြောပါတယ
်ဒီရက်ချင်းတော့ကျွန်တော်မသိဘူးကြောက်တန်းဘက်မှာတော့ကျွန်တော်၂ရက်ရှိပြီတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အဲဒီနှစ်နေရာမှာဖြစ်ခဲ့တာရှိတယ်25ရက်နေရာတည်း28ရက်နေကဖြစ်ခဲ့တာရှိတယ်အေးဘက်ကတော့နည်းနည်းအင်အားများတယ်လို့ကျွန်တော်သိရှိထားပါတယ်ကျွန်တော်ဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိပါတယ်ခင်ထွန်းရွေဝေးရွာတက်နားလေးမှာဖြစ်ပွားခဲ့တာရှိတယ်အဲရနဲ့မိုင်းထောင်မိုင်းဆက်တိုက်ခိုက်ခဲ့ရတယ်ရှိတယ်
ရခိုင်လက်နက်ကန် AA ဖွဲ့ပြောခွေရခိုင်ဒုက္ခကတော့ကြောက်တန်းကျေးရွာနေတဝိုင်းတိုက်ပွဲဖြစ်ပွားတာရှိနေပေမဲ့အသိစိတ်အခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်။ဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားတာနဲ့အတူဘုံပွားကွဲမှုဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစစ်သွေးမြို့ရေချမ်းပြင်းရွာနီးမှာဘုံတလုံးပွားကွဲခဲ့တယ်လို့မပွားကွဲသေးတဲ့ဘုံငါးလုံးကိုတပ်မတော်မိုင်းရှင်းလင်းရေးဖွဲ့ကနေတပ်မဲ့ပြေလုခဲ့တယ်လို့ဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ်။မနေ့ကမနေ့ပိုင်းမှာကြောက်တော်မြို့နယ်ကန်ဆောင်စစ်စည်ရေးခိတ်မှာအေရခိုင်လက်နက်ကန်အမာခံတို့ကိုစီစစ်ဖမ်းဆီးရမိတယ်လို့တပ်မတော်ပြောခွေရဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ကန်ကောက်ဘက်မှာစစ်စည်ရေးခိတ်မှာရင်မောင်းတယောက်နဲ့ပါလာတဲ့ရှင်ကိုဒီဦးထဲမှာမှတဦးကတော့တလူအပေါက်ဝကြီးကမှနေတဲ့လူတယောက်ကတော့အေအမာခံတဦးဖြစ်တယ်အဲ့ဒါတော့တလူတို့စစ်စည်နေတာဖြစ်ပါတယ်ဗျာ
အေမခံလို့ယူဆရတဲ့သူကိုစစ်ဆေးရမှာ၎င်းကင်ဆောင်ထားတဲ့ဖုံးတွင်ဖောက်ခွေရည်မိုင်းပြုတ်လုတဲ့မှတ်တမ်းဓာတ်ပုံ၎င်းကိုယ်တိုင်ဖောက်ခွေရည်ရမှုကင်ဆောင်ထားတဲ့မှတ်တမ်းဓာတ်ပုံတွေအပေါက်ဝကျေးရွာနေထောင်ထားတဲ့မိုင်းနဲ့မိုင်းထောင်နေရာပြ GPF မြေပုံညွှန်းစကရင်ရှော့မှတ်တမ်းဓာတ်ပုံတွေကိုစစ်ဆေးတွေ့ရှိခဲ့လို့၎င်းကိုဆက်လက်စစ်ဆေးနေဆဲလို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ကင်ဆောင်စစ်ဆေးရေးခိတ်မှာဖမ်းဆီးရမိတဲ့ဆိုတဲ့သူဟာအေဖွဲ့ဝင်မဟုတ်နိုင်ဘူးလို့အေပြောခွေရခိုင်ဒုက္ခကပြောပါတယ်
မြန်မာစစ်တပ်ကတော့သူတို့ဒီသာမန်အရာသားတွေကိုဖမ်းဆီးပြီးတော့မှဒါအေးအမာခံဆိုပြီးတော့ဒါအမေးဆက်ဆွေးလေးရှိတဲ့ကိစ္စဖြစ်တယ်ဗျ။အဲကြောင့်မို့လို့အဲ့ဒီမှာဖမ်းမိတယ်ဆိုတာလည်းပဲဒါကျွန်တော်တို့လူလုံးဝမဖြစ်နိုင်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်တယ
်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့အချိန်ဒီမှာရတိတောင်မြို့နယ်ကြောက်တန်းကျေးရွာနီးတစ်ဝိုက်ကိုတပ်မတော်ကနေမြေရှင်းလင်းရေးပြုလုပ်မှမို့ဒေသခံပြည်သူတွေတင်းချောင်ကြဖို့ဒီကိုင်းပြည်နယ်ဆိုရဖွဲ့ကနေစွန်လ23ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့26ရက်နေ့နေ့စွဲမှာဒီညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။ဒီညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုပေမဲ့လည်းရတိတောင်မြို့နယ်ကြောက်တန်းရွာပအဝွင့်ရင်ကရွာတွေရတိတောင်မြို့နယ်ရှေးချမ်းပြင်ခေါင်ရွာဟောင်းပေါတော်ကြီးထုံးယူဝေရွာတဲ့ထုံးယူဝေရွာဟောင်းကျိန်သာစတဲ့ရွာကရွာသားတွေဟာရတိတောင်စစ်သွေးမြို့နယ်အနီးဝန်းကျင်ရွာတွေမှာစစ်ဘေးသိမ်းရောက်နေရဆဲဖြစ်ပါတယ်။တမတော်ကနေမြေရှင်းလင်းရေးစစ်ဆင်ရေးတွေဆင်နွှဲမဲ့အစီအစဉ်ပေါ်ဆွေးရင်ကြောင်မြန်မာနိုင်ငံခြေဆိုင်အမေရိကန်ကနေဒါ UK နဲ့ဩစတြေးလျနိုင်ငံတန်ယုံတွေကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်အမေရိကန်ခြေဆိုင်နိုင်ငံတကာဒုက္ခသည်ရေလှုပ်ရှားမှုအဖွဲ့ Refugee International ကလည်းနေမြေရှင်းလင်းရေးစစ်ဆင်ရေးတွေလုပ်ဖို့ချင်းချောက်နေတဲ့လောက်ရအတွက်စိတ်အနှောက်အယှက်ဖြစ်ရကြောင်းဒီကနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ချင်းချောက်မှုကြောင့်ရခိုင်တိုင်းဒေသများစုဖြစ်တဲ့ထောင်ပေါင်းချီတဲ့ဒေသခံတွေထပ်ပြေးသိမ်းချောက်ခဲ့ရသလိုတာဝန်ခံမှုရှိအောင်နိုင်ငံတကာတိုင်းဝန်ကတောင်းဆိုဖို့ပြက်ကွက်မယ်ဆိုရင်နောက်ထပ်လည်းနေအိမ်စွန့်ခွာရအောင်မှဖြစ်ကြောင်းသတိပေးထားပါတယ်မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂယုံကလည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာနေတဲ့ပေါ်ဆိုရင်ကြောင့်လည်းအယက်သားတွေမထိခိုက်အောင်အရေးကြီးစီစဉ်ဖို့လည်းမနေ့ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်